ပြင်သစ်ကာတန်းဆရာ Francois Bauque American သမ္မတ Donald Trump စီကို March 1ရက်စက်တဘရီနေ့မှာစောက်တအုပ်လက်ဆောင်ပေးခဲ့ပါတယ်။သမ္မတ Trump ရဲ့ Twitter ရေးသားချက်တွေပေါ်မှာအခြေခံပြီးတယောထားတဲ့ကာတွန်းပုံပေါင်း100ပါတဲ့စာအုပ်ပါ။သမ္မတ Trump ရဲ့ Social Media ကနေ Twitter ရေးသားချက်တွေကိုနှစ်သက်သူနောက်လိုက်ပန်း50လောက်ထိကြည့်ရှုခဲ့သူများလာပါတယ်။သူ့ Twitter ရေးသားချက်တွေဟာအောင်မြင်ကျော်ကြားခဲ့ပြီးသူ့ရဲ့မူဝါဒကိုဖြန့်ဝေနိုင်တယ်လို့သူ့ရဲ့အတိုက်ခံတွေကိုလည်းတိုက်ခိုက်ဖို့အတွက်တုံးခဲ့ပေမဲ့မကြမကြာတန်တမာကြီးအရစိတ်ပျက်စရာတော့ဖြစ်စေခဲ့တာပါ။ Bauque နဲ့တွဲဖက်ရေးသားသူဗနက်ဆာဒူဟာမဲလ်တို့ဟာ Trump in 100 tweets Trump နဲ့ tweet တရားဆိုတဲ့စာအုပ်ကိုရေးသားခဲ့တာဖြစ်ပြီးသူတို့ဟာသမ္မတ Trump ရဲ့စီးပွားရေးလှုပ်ဆောင်မှုတွေသမ္မတရွေးကောက်ပွဲမဲဆွဲတာတွေနဲ့တခြားကမ္ဘာခေါင်းဆောင်တွေနဲ့ပတ်သက်ပြီးသူ့ရဲ့ပောက်ကွဲပြောဆိုမှုတွေကိုနှစ်သက်တာကြောင့်ဒီစာအုပ်ကိုရေးပြစ်ခဲ့ကြတာပါသမ္မတစီကိုဒီစာအုပ်မိတူမပုတ်ခင်ဘောက်ကသူသမ္မတသာမရှိရင်ဒီစာအုပ်ပေါ်လာမှာမဟုတ်ကြောင်းညွှန်းခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတ Trump ဘယ်လိုတုံ့ပြန်မယ်ဆိုတာကိုတော့သူမသိကြောင်းဝန်ခံခဲ့ပါတယ်။ Trump အနေနဲ့တနေ့မှာသူ့ Twitter ရေးသားချက်တွေကိုဖျက်ဖြစ်ပြီးပျောက်ပြက်ကုန်မှာစိုးရိမ်တယ်လို့တွဲဖက်ရေးသားသူဒူဟာမော့ကပြောပါတယ်။ Trump ရဲ့ Twitter ရေးသားချက် 38,000 တဲ့အကောင်းဆုံးတရားကိုရွေးထားတာပါလို့ပြောပါတယ်။ဒီစာအုပ်ထဲမှာ Trump နဲ့တူတခြားရုရှားသမ္မတဗလာဒီမီယာပူတင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းလွယ်ပုံတွင်လည်းပါနေပြီးသူတို့စီကိုလည်းမိတ်တူတွေပို့ပေးမယ်လို့ပြောပါတယ်။